တော်တော်ရှင်များရှင်တရုတ်နိုင်ငံမှာခေါင်းဆောင်အဆင့်၄ရှိတယ်လို့ဆိုရဲတရုတ်နိုင်ငံရဲ့ပြည်သူနိုင်ငံရေးအတိုင်ပင်ညီလာခံအမျိုးသားကော်မတီဥက္ကဋ္ဌကွန်မြူနစ်ပါတီပေါ်လစ်ဘျူရိုအဖွဲ့ဝင်မစ္စတာကြားရှင်လင်းဟာမြန်မာဩစတြေးလျဆာမိုဝါခီးစင်နဲ့မြန်မာနိုင်ငံအစိုးရသည်ရဲ့ပထမဆုံးဧည့်သည်တော်အဖြစ်ရောက်ရှိနေပါတယ်တရုတ်အစိုးရဟာမြန်မာစစ်အစိုးရကိုဘက်ပေါင်းစုံကကူညီအားပေးနေတဲ့နိုင်ငံဖြစ်ပါတယ်ဒီခရီးစဉ်မှာတော့မြန်မာနိုင်ငံရေးအခင်းအကျင်းအသစ်ကိုလေ့လာလို့တဲ့သဘောလဲရှိလိမ့်မယ်လို့မြန်မာရေးသုံးသပ်သူတွေကပြောဆိုကြပါတယ်။မအီးတန်နာကျော်ကဆက်သွယ်မေးမြန်းထားတာကိုပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါရှင်။တရုတ်ပြည်သူနိုင်ငံရေးအတိုင်ပင်ညီလာခံရဲ့အမျိုးသားကော်မတီဥက္ကဋ္ဌလည်းဖြစ်တရုတ်ကွန်မြူနတီပါတီရဲ့ပေါ်လစ်ဘျူရိုအဖွဲ့ဝင်လည်းဖြစ်တဲ့မစ္စတာဂျန်ရှင်လင်းရဲ့မြန်မာနိုင်ငံခီးစဉ်ကမြန်မာအစိုးရတည်းရဲ့အနေအထားကိုအကဲခတ်ဖို့ဖြစ်တယ်လို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နယ်မြေရဲ့နိုင်ငံသားရေးရာတာဝန်ခံဦးညိုအောင်မြင့်ကသုံးသပ်ပါတယ်
။တရုတ်အစိုးရအနေနဲ့မြန်မာနိုင်ငံပေါ်မှာဆက်ပြီးတော့ဩဇာအာဏာတက်ရောက်ဖို့အတွက်အမှန်အရေးပါတယ်လို့ပြောလို့ရပါတယ်။အဓိကတော့သူတို့နာဖအနေအပြင်ကြောင်းနဲ့အစိုးရနဲ့ကျုပ်ဆိုရရဲ့ဆက်ဆံရေးပုံပြီးတော့ခံမအောင်ဆိုရက်ရည်ရွယ်ချက်နဲ့တော့တာဖြစ်တယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့ဒုတိယချက်အနေနဲ့တော့ဒီတိုင်းသားတွေနဲ့မပြေလည်တဲ့ပြဿနာနောက်တစ်ခါဒီဒီမိုကရေစီပွင့်လင်းမှုအနေအထားပေါ်မှာပြဿနာရှိနိုင်တယ်ဆိုတဲ့ဟာကိုလည်းသိကြအောင်ပုံအတွက်တော့တယ်လို့ကျွန်တော်ထင်ပါတယ်။ဒီအာနာရှင်တစ်ခုအနေနဲ့တစ်ခုပြောင်းတဲ့အခါမှာဒီအာနာရှင်တူဖြစ်တဲ့ပထမဦးကြီးပန်းရွှေအနေနဲ့ဒီမြန်မာနိုင်ငံရဲ့နိုင်ငံရေးရည်စီချောင်းပေါ်မှာဘလောက်ထိဩဇာတက်ရောက်တယ်ဆိုတဲ့အနေအထားကိုလည်းသူတို့သိချင်ပုံရပါတယ်။နောက်တစ်ခါအခုခေါင်းဆောင်တစ်ဖြစ်လာတယ်သမရဦးသိန်းစိန်အပေါ်မှာလည်းပြုတ်ဆိုးရနဲ့ပို့ပြီးတော့ရင်းနှီးပြီးတော့မြန်မာနိုင်ငံရဲ့နိုင်ငံရေးလူဝါဒပြောင်းလဲတာမပြောင်းလဲတယ်ဆိုတဲ့အချက်ကိုလည်းသူတို့လည်းတိခောက်ချင်တဲ့တဘောပူပြီးတက်ရောက်တယ်လို့ကျွန်တော်ထင်ပါတယ်
တရုတ်ဆိုရဟာမြန်မာနိုင်ငံရဲ့နိုင်ငံရေးပြည်ပခါတွေပေါ်မှာအထူးစိတ်ဝင်စားမှုရှိပြီးတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီလှုံ့ဆော်မှုတွေနဲ့ပတ်သက်ရင်လည်းပို့ပြီးမြတ်မြတ်တတရက်တည်လာနိုင်တယ်လို့လည်းဦးညိုမြင့်ကပြောဆိုသွားပါတယ
်ဒီအရှိလေပိုင်းမှာဖြစ်နေတဲ့ဒီအာနာရှင်တွေကိုစန့်ကျင်တဲ့ဒီတော်လှန်ရေးတွေစတဲ့ဖြစ်နေတဲ့အပေါ်မှာတရုတ်ဆိုရစိုးရိမ်တယ်ဆိုတာကိုကျွန်တော်တို့တွေ့ရတယ်နောက်တစ်ခုကသူတို့ရဲ့လလောဆယ်မှာဒီမြန်မာနိုင်ငံရဲ့ဒီတည်ငြိမ်မှုနဲ့မြန်မာနိုင်ငံရဲ့စီးပွားရေးအနေအထားပေါ်မှာမူတည်ပြီးတော့တရုတ်အစိုးရအနေနဲ့စိတ်ပူပန်တဲ့အတွက်ကြောင့်ဒီနေရာမှာတရုတ်ခေါင်းဆောင်တွေအနေနဲ့မြန်မာစစ်အစိုးရတစ်ဖြစ်လေအစိုးရပေါ်မှာအပြည့်အဝထောက်ခံလေဆိုတဲ့အနေအထားကိုပြသခြင်းနဲ့ဖြစ်တယ်လို့ကျွန်တော်ထင်ပါတယ်တရုတ်ပြည်ရဲ့ဒီဒုတိယတန်အမတ်ကဒေါ်ဆန်းစုကြည်လွတ်ပြီးပြချင်းနောက်တနေ့မှာဒေါ်ဆန်းစုကြည်ကိုတော့ရောက်တွေ့ဆုံခြင်းရလေတရုတ်အစိုးရအနေနဲ့ဒီအတိုက်ခံဖြစ်တဲ့ဒေါ်ဆန်းစုကြည်အပေါ်မှာတရုတ်အစိုးရကအနေနဲ့လည်းသတိထားမှုရှိတယ်နောက်တစ်ခါဒီတကယ်လို့များဗမာပြည်မှာနိုင်ငံရေးပြည်တင်ကြောင်းလဲမှုတစုံတရာဖြစ်ခဲ့တယ်ဆိုရင်တရုတ်အစိုးရအနေနဲ့ဒီလိုမျက်ကွယ်ပြုမထားဘူးဆိုတဲ့သဘောကိုပြခြင်းနဲ့အနေထားရှိတဲ့အတွက်ကြောင့်ဒီဒီမိုကရေစီလှုံ့ဆော်မှုတွေမှာသူတို့အနေနဲ့ကတော့ပို့ပြီးဓမ္မသိက္ခာကြတယ်လို့ကျွန်တော်ထင်ပါတယ်။ဒါကြောင့်လဲဆိုတော့ဒီမိုကရေစီအများစုတွေကဒီနောက်အဖအပေါ်မှာတကယ်ချင်းချောက်လာနိုင်တယ်ဆိုရင်တရုတ်အစိုးရအနေနဲ့ပုံမှန်လည်းလည်းထိတွေ့ဆက်ဆံသွားမယ်လို့ကျွန်တော်ထင်ပါတယ်။အစိုးရအဖြစ်ဆိုရင်မူဝါဒအဖြစ်နဲ့ကျင့်သုံးလို့ရှိတဲ့အတွက်ကြောင့်ဒီကိစ္စအပေါ်မှာတရုတ်အစိုးရအနေနဲ့ဒီမြန်မာနိုင်ငံရဲ့အခုဒီအဖြစ်ဖြစ်လာတဲ့ပကြုတ်ကြီးသိန်းစိန်အပေါ်မှာသတိထားပြီးတော့ဆက်ဆံမယ်သဘောရှိပါတယ်။ပို့ပြီးတော့ဒီတရုတ်အစိုးရအနေနဲ့ပို့ပြီးအာမခံတဲ့သူတို့ရဲ့နိုင်ငံရေးမူဝါဒတစ်ခုကိုမြန်မာအစိုးရအပေါ်မှာအာမခံချက်တစ်ခုစုံတရာပေးလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နယ်မြေရဲ့နိုင်ငံသားရေးရာတာဝန်ခံဦးညိုမြင့်ရဲ့တုံ့သက်ချက်ဖြစ်ပါတယ်။တရုတ်ခေါင်းဆောင်တွေရဲ့ဝါစင်ရဆိုရင်စရုတ်ထအကြီးကဲနေရာမှာရှိတဲ့မစ္စတာဂျက်ရှင်လင်းရဲ့မြန်မာနိုင်ငံကိုလာရောက်လဲပတ်မဲ့ချစ်ကြည်ရေးခီးစဉ်ဟာတရုတ်မြန်မာနှစ်နိုင်ငံချစ်ကြည်ရင်းနှီးတဲ့အင်းဒီစင်ဆက်ဆံရေးနဲ့စီးပွားရေးနဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုတွေအတွက်အထူးအရေးပါတယ်လို့ကြားသာပေးနေကြပဲရှင်ဝါသတင်းဌာနနဲ့တည်ထောင်တွေ့ဆုံမေးမြန်းခန်းမှာမြန်မာနိုင်ငံဆိုင်ရာတရုတ်တန်မကြီးလီဂျန်ဝါကပြောကြားသွားခဲ့ပါတယ်။မစ္စတာဂျာရှင်လင်းရဲ့ခီးစဉ်ဟာမြန်မာနိုင်ငံမှာအစိုးရတက်တက်ပြီးတော့မှပထမဦးဆုံးနိုင်ငံသားဧည့်သည်တော်တူရဲ့ခီးစဉ်လည်းဖြစ်ပါတယ်။သူဟာမြန်မာ၊ဩစတြေးလျနဲ့ဆမ်မိုဝါသုံးနိုင်ငံခီးစဉ်ရဲ့ပထမအခီးတစ်ထောက်ဖြစ်တဲ့မြန်မာနိုင်ငံကို၄ရက်ကြာဝင်ရောက်တာဖြစ်ပြီးတော့ဒီကနေ့ပဲမန္တလေးမြို့ကိုစတင်ရောက်ရှိတာပါ။သူရဲ့ခီးစဉ်တွင်မှာနေပြည်တော်ကိုသွားပြီးတော့သမရဦးသိန်းစိန်ပါဝင်မြန်မာနိုင်ငံအစိုးရတည်ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိပြီးတရုတ်မြန်မာပူးပေါင်းဆောင်ရွက်မှုစာချုပ်တရက်ကိုလည်းမြန်မာခေါင်းဆောင်တွေနဲ့လက်မှတ်ရေးထိုးမယ်လို့သိရပါတယ်။တရုတ်နိုင်ငံဟာကာကွယ်ရေးစည်းဝါးရေးနိုင်ငံရေးတို့နဲ့ပတ်သက်ပြီးတော့မြန်မာအစိုးရကိုအဓိကကြောထောက်နောက်ခံပေးနေတဲ့နိုင်ငံဖြစ်ပါလိမ့်ရှင်။